မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ28ရက်တောက်ကြနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဒီမိုကရက်ပါတီတမန်တော်လောင်းနေမနေ့ကဒုတိယအကြိမ်မှာစကားဆစ်ထုတ်ပွဲကျင်းပခဲ့ကြပါလေ။ G20 ထိပ်တည်းဆွေးနွေးပွဲအတွင်းအမေရိကန်ရွေးကောက်ပွဲတွေမှာဝင်မဆော့ဖက်ဖို့တမန်တော်ထရန့်ကရုရှားတမန်တော်ပူတင်ကိုခတ်ပေါ်ပေါ်ပြောဆိုခဲ့ပါလေ။မြန်မာနိုင်ငံရဲ့ဆင်းရဲနှောင့်ပမှုနှုန်းကျဆင်းလာတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ကပြောပါလေ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေမှာတော့အကူအညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ရဲ့ရင်နှင်းဟာမနေ့ကရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်ကြားမှာဘုံခွဲတိုက်ခိုက်ခံခဲ့ရပါတယ်
ကမ္ဘာက ICRC ရဲ့ရိတ်ခါတွေပြေတော့တာပေါ့အကူအညီထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကက်ကိုသွားနေတယ်ကားကား
ICRC ရဲ့ပြောခွင့်ရပြောဆိုသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာအကြောင်းသူမိန်းကလေးတဦးတပ်ဖြတ်ခံရတယ်ဆိုတော့ဆွဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့အထက်ကမြန်မာနိုင်ငံသား2ယောက်အခုနောက်ဆုံးအယူခံနဲ့ပြန်လွတ်လာပြီဖြစ်ပါတယ်နောက်ပြီးတော့ဆင်းရဲလွန်းလာတဲ့ပါကစ္စတန်မိဘတွေဟာသူတို့သမီးလေးတွေကိုတရုတ်အမျိုးသားနဲ့လက်ထပ်ပေးဖို့လူကုန်ကူးတွေစီကိုရောင်းစားနေကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်စုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ကြာသပတေးနေ့ညကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းရဲ့ဒုတိယအတုပ်စကားဆစ်ထိုးပွဲအတွင်းအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအဓိကပုဂ္ဂိုလ်ဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်မဲ့ကိုယ်စားလှယ်လောင်းတူဦးဖြစ်တဲ့အထက်လွှတ်တော်အမကမလာဟားရစ်ကလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ចောင်းသားတွေကိုဘတ်စကားနဲ့ចောင်းကြိုចောင်းပုတ်လုခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်အမတ်တွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်မှလည်းဖြစ်အစိုးရရှိနေဟောင်းလည်းဖြစ်တဲ့ဟားရစ်ကအဲ့လိုလူမျိုးရေးခွဲခြားဆက်ဆံပြီးပြေးဆွဲခဲ့တဲ့ကြောင်းကားကိုသူကိုယ်တိုင်စီးကြရတဲ့အတွေ့အကြုံကိုဥပမာပေးပြီးဒုသမ္မတဟောင်းဘိုင်ဒန်ကိုထိုးနှက်တက်ခတ်ခဲ့တာပါ။ဒါပေမဲ့သူ့အနေနဲ့လူမျိုးရေးခွဲခြားဆက်ဆံမှုကိုထောက်ခံအားပေးခြင်းမရှိကြောင်းနဲ့အဲ့လိုဆွဆွဲပြောဆိုတာဟာမှားယွင်းကြောင်းဂျိုးဘိုင်ဒန်ကပြန်လည်တုံ့ပြန်ခဲ့ပါတယ်။2020သမ္မတရွေးကောက်ပွဲမှာပါတီကိုကိုယ်စားပြုရှင်ပြိုင်နိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20ရှိတဲ့အထက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကထိတ်ကနေဦးဆောင်နေတာကြောင့်သူ့ကိုအများစုကပြစ်မှတ်ထားတက်ခိုက်နေကြတာလည်းဖြစ်ပါတယ်။လူရုစစ်တမ်းတွေမှာဘိုင်ဒန်နောက်ကကတ်လိုက်နေတဲ့တခြားကိုယ်စားလှယ်လောင်းတူဖြစ်သူဘာနီဆန်ဒါစ်ကတော့သမ္မတထရန့်ဟာလူလိန်လူညာလူမျိုးရေးခွဲခြားဆက်ဆံသူလို့ထိုးနှက်တက်ခိုက်ခဲ့ပါတယ်။ဂျပန်နိုင်ငံအိုဆာကာမြို့မှာ G20 ထိပ်သီးဆွေးနွေးပွဲတက်ရင်ဒီမိုကရက်တရဲ့စကားဆစ်ထိုးပွဲကိုစောင့်ကြည့်နေတဲ့သမ္မတထရန့်ကတော့ဒီမိုကရက်အားလုံးကတန်းနဲ့ချီတဲ့တရားဝင်ရှေ့ပြောင်းနေထိုင်သူတွေကိုအခမဲ့ကျမ်းမာရေးဆောင်ရှားမှုပေးကျင်နေကြတာလို့ပြောပါတယ်။ဒီမိုကရက်တွေနဲ့သမ္မတထရန့်မှာကြားကျမ်းမာရေးဆောင်ရှောက်မှုနဲ့တရားဝင်ရှေ့ပြောင်းနေထိုင်သူတွေအရေးတော်ဟာအကြီးမားဆုံးသဘောထားကွဲပြားနေတဲ့အကြောင်းအရာတွေဖြစ်ပါတယ်
။အမေရိကန်ရွေးကောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပော့ပော့ပါပါသတိပေးခဲ့ပါတယ်။ G20 ထိပ်သီးဆွေးပွဲအတွင်းသူတို့နှစ်ယောက်အလွတ်သဘောတွေ့ဆုံပွဲမှာရွေးကောက်ပွဲကိုဝင်မဆွက်ဖို့သမ္မတပူတင်ကိုပြောမှလားလို့သတင်းတောက်တွေကသမ္မတထရန့်ကိုမေးခဲ့တာပါ။ဒါကိုသမ္မတထရန့်ကပြောမှာပေါ့လို့ဆိုပြီးသမ္မတပူတင်ဘက်ကလည်းကအပြုံးနဲ့ရွေးကောက်ပွဲမှာဝင်မဆွက်နဲ့နော်လို့ပြောကြခဲ့တာဖြစ်ပါတယ်။သမ္မတပူတင်ကိုခပ်ပြုံးပြုံးလက်ညှိုးထောင်သတိပေးတယ်လို့ပြောခဲ့တာမို့ရုရှားကရွေးကောက်ပွဲဝင်ဆွက်တဲ့ကိစ္စအပေါ်အမေရိကန်သမ္မတအလေးနဲ့မထားဘူးလို့မြင်နေသူတွေအတွက်နောက်ထပ်ပြောစရာဖြစ်ခဲ့ပါတယ်။ဂျပန်မှာသမ္မတထရန့်နဲ့သမ္မတပူတင်တို့ဒီကနေ့တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးအပေါ်ပြန်လည်တုံ့တက်ခဲ့ကြပြီး21ရာစုနဲ့ညီတဲ့လက်နက်ထိန်းချုပ်ရေးကိစ္စဆက်ဆွေးနွေးဖို့သဘောတူခဲ့ကြတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အီရန်၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယူကရိန်းနိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။ G20 ထိပ်သီးဆွေးပွဲအတွင်းတရုတ်သမ္မတရှီဂျင်းပင်ငယ်လည်းသမ္မတထရန့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
နော်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်ရေးနဲ့သမ္မတဒေါ်နယ်ထရမ့်ကအီရန်ပေါ်စီးရေးရအရေးယူမဲ့တွန်တွဲကိစ္စရပ်တွေပါဝင်တဲ့2020ခုနှစ်အမေရိကန်ကာကွယ်ရေးအသုံးစရိတ်ကိုအထက်လွှတ်တော်က86မဲရှိမဲနဲ့ကြာတော်ရေးမဏီမှာမဲခွဲအတည်ပြုလိုက်ပါတယ်။မြို့သားကာကွယ်ရေးခွင့်ပြုချက်အဥပဒေ National Defense Authorization Act အရကာကွယ်ရေးအသုံးစရိတ်ပမာဏအမေရိကန်ဒေါ်လာဘီလီယံ850ပေးအပ်ထားပါတယ်။လာမယ့်အောက်တိုဘာလမှာစတင်မဲ့အသုံးစရိတ်ပမာဏဟာပြီးခဲ့တဲ့နှစ်ကအသုံးစရိတ်တဲ့ဒေါ်လာ 936တန်းပုံများပါတယ်အခုအတည်ပြုလိုက်တဲ့ဥပဒေထဲမှာအမေရိကန်စစ်တပ်တွေကလုံဆောင်နေတဲ့အကြောင်းအရာတွေအများအပြားအတွက်ရန်ပုံငွေတွေပါဝင်ပါတယ်ဒါအပြင်တမရထွန့်အစိုးပြုထားတဲ့အာကာသတပ်ဖွဲ့တစ်တီထောင်ရေးစိုက်ဘာလုံခြုံရေးနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုလစာ 3.1 ခိုင်နှုန်းတိုးမြှင့်ပေးမယ်ကိစ္စတွေလည်းပါဝင်ပါတယ်မြောက်ကိုရီးယားကိုအရေးယူတဲ့ဥပဒေကိုတော့2016ခုနှစ်ကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရတဲ့ပြန်လွတ်လာပြီးသိမ်းမိကြခဲ့မှာပဲအမေရိကန်မှာတည်ဆုံသွားခဲ့တဲ့အော်တိုဝမ်ဘီယာရဲ့နာမည်နဲ့ပေးထားပါတယ်တမရထွန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးထံကပုဂ္ဂိုလ်ရေးစာတမ်းလက်ခံရရှိခဲ့တယ်လို့ပြောပေမဲ့လည်းမြောက်ကိုရီးယားသတင်းဌာနကတော့နျူကလ িয়ার ဆွေးနွေးပွဲတွေရပ်ကောင်းရပ်သွားနိုင်တယ်လို့ခန့်မှန်းမှာတုံ့ပြန်ခဲ့ပါတယ်
ပြင်သစ်ဂျာမနီစပိန်အီတလီအော်စတရီးယားစတဲ့နိုင်ငံတွေအပါအဝင်အနောက်ဥရောပတလောမှာအပူလိုင်းဒဏ်ကိုခံစားနေကြရပါတယ်အာဖရိကတိုက်ဆာဟာရာတဲကန္တရဘက်ကလာတဲ့အပူလိုင်းဒဏ်ကိုအခုသတင်းပတ်အစောပိုင်းကဥရောပနိုင်ငံတွေခံစားနေကြရတာပါပြင်သစ်နိုင်ငံမှာဆိုရင်ဒီကနေ့တောက်ကြနေ့မှာအပူချိန်ဟာစံချိန်တင်အောင်မြင့်တက်မယ်လို့သတိပေးထားပါတယ်2003ခုနှစ်မှာအပူဆုံးအဖြစ်စံချိန်တင်ထားတဲ့အပူချိန် 44.1 ဒီဂရီဆယ်စီယပ်ကျော်မယ်လို့ခန့်မှန်းထားကြပါတယ်ပြင်သစ်နိုင်ငံတောင်ပိုင်းကဒေသ၄ခုမှာဆိုရင်အနည်းအောင်အဆင့်3ပေးချက်ကိုပြင်သစ်မိုးလေဝသဌာနကထုတ်ပြန်ထားပါတယ်ပြင်သစ်တောင်ပိုင်းပင်လယ်ကမ်းခြေတွေမှာအပူလိုင်းဒဏ်ကြောင့်သေဆုံးသူ3ယောက်ထံမင်းနဲ့ရှိပါတယ်နေသိပ်ပူနေခြင်းရေအေးတဲ့ကိုဆင်းမကူကြဖို့အတွက်ပြင်သစ်မိသက်တပ်ဖွဲ့ကလည်းသတိပေးထားပါတယ်အပူလိုင်းဖြတ်နေတာကြောင့်ပြင်သစ်ကျောင်းတွေကိုလည်းပိတ်ထားပါတယ်စပိန်နိုင်ငံမှာလည်းတောမီးတွေလောင်ကျွမ်းနေပါတယ်နိုင်ငံအရှေ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့မီးကိုရာနဲ့ချီတဲ့မီးတပ်တွေစ조사နှိမ့်တက်နေကြရပါတယ်။ကက်တလိုနီးယားဒေသမှာအနည်း20ကျော်အတွင်းအဆိုးဆုံးတောမီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။မီးတွေကြောင့်လူပေါင်း50ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပြီးလမ်းတွေလည်းပိတ်ထားရပါတယ်။ဂျာမနီနိုင်ငံမှာလည်းကျွန်းလာထဲမှာပုံမှန်အပူစံချိန်ကိုချိုးခဲ့ပါတယ်။အပူကြောင့်သေဆုံးသူ4ယောက်ထက်မနည်းရှိတယ်လို့ဂျာမနီတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။အီတလီနိုင်ငံမြောက်ပိုင်းမှာလည်းအပူဒဏ်ကြောင့်အသက်80ကျော်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။ဗြိတိန်နိုင်ငံတချို့နေရာတွေမှာလည်းစနေနေ့ကျရင်အပူလိုင်းဒဏ်ကိုခံစားရမယ်လို့ခန့်မှန်းထားပါတယ်။လန်ဒန်မြို့မှာအပူချိန်ဟာ32ဒီဂရီဆယ်စီယပ်အထိမြင့်တက်မယ်လို့ခန့်မှန်းထားတာပါ။အခုလိုအနောက်ဥရောပတလောအပူဒဏ်ခံရမယ်ဆိုတာကိုငရဲလာတော့မယ်လို့ဥရောပမိုးလေဝသပညာရှင်တွေကအခုသတင်းပတ်အစောပိုင်းတည်းကတင်စားပြီးသတိပေးထားကြပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ဒိုမီတာ19 kHz 1683ည9ဒိုမီတာ19 kHz 15565နဲ့9ဒိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကတောက်ကြန်နေညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ရပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဆင်းရဲနှောင့်ပမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာဗန်တို့ပူးတွဲပြုလုပ်တဲ့သတင်းတင်အစီအစဉ်ခံစားစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကဆင်းရဲနှောင့်ပတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2 ခန့်လုံးရှိခဲ့ရာက2018ခုနှစ်မှာတော့ 24.8 ခန့်လုံးအထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့ The 2017 Myanmar Living Condition Survey အစီအခံစာမှာဖော်ပြထားပါတယ်စစ်တမ်းကောက်ထားတဲ့ကာလအတောအတွင်းမြန်မာနိုင်ငံရဲ့လူဦးရေတိုးလာပေမဲ့ဆင်းရဲနှောင့်ပတဲ့လူဦးရေဟာ 18.8 ခန့်လုံးကနေ 17.8 ခန့်လုံးအထိကျဆင်းသွားတယ်လို့အစီအခံစာကတွေ့ရှိလိုက်ရတာပါစစ်တမ်းကောက်ယူခဲ့တဲ့အချက်အလက်တွေထဲမှာမြန်မာကြီးလက်ဒေသကအိမ်ဆောင်စုတွေမှာလျှက်စစ်မီတန်ရှင်းတဲ့တောက်တုံးရေတယ်လီဖုန်းနဲ့ကွန်ပျူတာတွေကိုအသုံးပြုနိုင်ခြင်းရှိမရှိဆိုတဲ့အချက်တွေနဲ့ကလေးငယ်တွေစားတမ်းမြောက်မှုနှုန်းလိုအချက်တွေလည်းအဓိကပါဝင်ပါတယ်။အစီအခံစာပါအချက်အလက်တွေက2018ခုနှစ်ကကိန်းဂဏန်းတွေကိုအခြေခံထားတာဖြစ်တဲ့အတွက်လက်ရှိကာလနဲ့ဆိုရင်တော့အပြောင်းအလဲတွေလည်းရှိနေတယ်လို့ဗဟုအစီအစဉ်ဦးစီးဌာနညွှန်ကြားမှုချုပ်ဦးဆမ်းမြင့်ကပြောပါတယ်။ဆင်းရဲမှုနှုန်းကျဆင်းသွားတဲ့ဆိုပေမဲ့လည်းမျှော်လင့်မထားတဲ့ကျန်းမာရေးပြဿနာနဲ့အလုပ်လက်မဲ့လိုကိစ္စမျိုးတွေကြောင့်စီးပွားရေးအခက်အခဲတွေဖြစ်သွားနိုင်တဲ့လူဒန်းစားတွေရှိနေသေးတယ်လို့လည်းဦးဆမ်းမြင့်ကပြောပါတယ်
။ဗီယက်နမ်နိုင်ငံမှာ YouTube website ပေါ်ကအစိုးရဆန့်ကျင်တဲ့ video တွေအားလုံးကိုမဖယ်ရှားတဲ့အတွက် YouTube လုပ်ငန်းတွေပေါ်အစိုးရကတင်းကျပ်နေပါတယ်။အစိုးရအစိုးအစိတ်အတော့ဖြစ်စေတဲ့တရားမဝင် video ပေါင်း 5,000 ကျော် YouTube ပေါ်မှာမဖျက်ဖဲရှိနေသေးသလိုအဲ့လို video မျိုးတွေကိုဖယ်ရှားနိုင်မဲ့ထိရောက်တဲ့ဤပညာကိုမတုံသေးဘူးလို့ဗီယက်နမ်အစိုးရကဆွဆွဲပါတယ်။ကွန်မြူနတီပါတီကောင်ဆောင်တွေပေါ်ဝေဖန်တိုက်ခိုက်တဲ့မမှန်မကန်ဖော်ပြတယ်လို့ဆိုတဲ့ဗီဒီယိုမျိုးတွေကိုဖယ်ရှားရမယ်လို့အစိုးရကဥပဒေထုတ်ပြန်ထားတာပါ။ YouTube ရဲ့မိခင်ကုမ္ပဏီ Google ကဗီဒီယိုပေါင်း 8,000 လောက်ကိုဖယ်ရှားခဲ့ပေမဲ့ဗီဒီယိုဗီယက်နမ်အစိုးရဘက်ကတောင်းဆိုမှုအလုံးကိုတော့မလိုက်နာဘူးလို့အစိုးရပိုင်း Vin Express International သတင်းဌာနကပုံထုံးနေတော့ကထုတ်ပြန်တဲ့အစီအခံစာထဲမှာဖော်ပြထားပါတယ်။အစိုးရပေါ်ဝေဖန်တိုက်ခိုက်တယ်လို့အစိုးရဘက်ကမြင်တဲ့ဗီဒီယိုမျိုးတွေကို YouTube ပေါ်ကနေမြင်မြန်ဆန်းဆန်းဖယ်ရှားဖို့ဒါမှမဟုတ်မတင်ခင်တည်းကဖယ်ရှားတာမျိုးဗီယက်နမ်အာဏာပိုင်တွေကလှုပ်ဆိတ်နေတာလို့ဆိုပါတယ် So ya down for a dime line area dwe, YouTube or ma chonya ni da yapo dwe, gomini chausego Vietnam the dear, ne setwe winjitanaga main toke bare, eritema, Samsung, Yamaha ne, Huawei lu, nangaza gomini rile bawe mare, dare maga, YouTube or ma chonya rigani the same wing we chadurigo, Google bigani chonya we pida hatiamo in buso be, tasi me lule Vietnam, so ya got three pini bare.
ကမ္ဘာအင်အားကြီးနိုင်ငံလေးနဲ့အီရန်ကအစ်မြင့်အရာရှိကြီးတွေဟာလေးလာတဲ့ချိန်ပြုလုပ်နေကြ၂၀၁၅ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကော်မရှင်ဆေးရုံးဘက်ကိုဒီကနေ့ဗီယက်နမ်မြို့မှာပြုလုပ်ကြဖို့ရှိနေပါတယ်။အီရန်နျူကလ িয়ার ရဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနစ်ကနှုတ်ထွက်လိုက်ပြီးတဲ့နောက်အခုဗီယက်နမ်မြို့မှာကျင်းပမဲ့သဘောတူညီချက်မှာလက်မှတ်ထိ အီရန်ကသူတို့ရဲ့ပိုင်ဆိုင်ခွင့်ရှိတဲ့တတ်မှတ်ထားတဲ့တန့်စင်ယူရေနီယံပမာဏတဲ့သူတို့ရဲ့ပိုင်ဆိုင်မှုဟာကျော်လွန်တော့မယ်လို့မကြသေးခင်ကပဲပြောကြခဲ့ပါတယ်မကြသေးခင်တုန်းကပဲအီရန်ကအနည်းငယ်တန့်စင်ထားတဲ့ယူရေနီယံပိုင်ဆိုင်မှုကိုလေးစားတိုးလှုပ်ဆောင်ခဲ့ပေမဲ့နိုင်ငံတကာကတတ်မှတ်ထားတဲ့စံနှုန်းကိုကျော်လွန်ခဲ့ခြင်းမရှိဘူးလို့အီရန်အရာရှိတွေကပြောပါတယ်ဥရောပနိုင်ငံတွေနဲ့ဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေတက်တာစေမဲ့နီလန်ရှာဖွေပေးဖို့အီရန်ဘက်ကတောင်းဆိုထားပြီးတတ်မှတ်ချိန်အတိုင်းဖြစ်မလာရင်အီရန်နျူကလ িয়ার ထုတ်လုပ်လို့ရနိုင်တဲ့ယူရေနီယံတပ်ဆင်မှုကိုပြန်ဆမယ်လို့အီရန်ကပြောပါတယ်
ဖြစ်တဲ့နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးဘောလုပွဲတွေမှာလူကြိုက်များတဲ့အသင်းနှစ်သင်းဒီကနေ့ quarter final မှာကန်ကြမှာပါ။အိမ်ရှင်ပြင်သစ်အသင်းနဲ့လက်ရှိ champion American အသင်းတို့ကန်ကြမှာပါ။ဒီပွဲဟာ final ကြမှာတွေးတင်တဲ့အသင်းနှစ်သင်းလို့ဘောလုံးကျွမ်းကျင်သူတော်တော်များများကပြောနေကြပါတယ်ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆုမြတ်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူမှုဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုညီပေးရေးပစ္စည်းတွေတင်ဆောင်လာတဲ့အပြည့်ပြည့်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ရဲ့ရင်နှန်းဟာရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်ခြားမှာမနေ့ညပိုင်းကပဲဘုံခွဲတိုက်ခိုက်တာခံခဲ့ရပါတယ်။မော်တော်ယာဉ်အနည်းငယ်ထိခိုက်ပျက်စီးခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတဲ့မြမတက်မတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကအပြန်အလှန်အပြစ်တင်နေကြပါတယ်ရခိုင်ပြည်နယ်တွင်းကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မောင်တော်မြို့နယ်ဘက်ကိုထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်နန်းကိုမြောက်ဦးနဲ့ကြောက်တော်မြို့နယ်ကျမ်းမှာတိုက်ခိုက်ခံရတာဖြစ်ကြောင်း ICRC ရဲ့ရန်ကုန်ရုံးပြည်ရေးစုခွေရှိသူဦးစောဝင်းက VOA ကိုခုလိုပြောပါတယ်
ကျတဲ့ကိစ္စကမင်းညာကဟို ICRC ကကုညီထောက်ပံ့ရေးပစ္စည်းပြင်သွားတဲ့ကတော့ဟုတ်တယ် ICRC ဝန်ထမ်းလည်းမပါဘူး ICRC ကရုံးတုံးကမဟုတ်ဘူးပြင်ပို့ဆောင်ရေးကုမ္ပဏီကိုငှားပြီးတုံးတဲ့ကားပေါ့လေကားမှာက ICRC ရဲ့ရိတ်ခါတွေပြေသွားတာပေါ့ကုညီထောက်ပံ့ရေးပစ္စည်းတွေအဲ့လိုပါတယ်မောင်တော့ကက်ကိုသွားနေကားကအများကြီးအထွေကြောက်တော့ပဲအရင်ဖြစ်နေပောက်ပွဲမှုဖြစ်တော့တစ်ပြီးထိသွားတယ်ဆိုင်ကားအပြည့်စင်းနေရှိရင်လူတွေကြောင့်မရှိပါဘူးကားကတော့ချက်စီးသွားတယ်ခင်ဗျာလက်နဲ့ငယ်ရောနေပစ်တာလည်းရှိတယ်လို့ပြောတယ်ဟုတ်ရှင်းလိုက်ပတ်ချလဲလာမှာဖြစ်တာခင်ဗျာ
တိုက်ခိုက်မှုကြောင့်ရင်တန်းမှာလိုက်ပါလာတဲ့သူတွေအသိခံမရှိဘူးလို့လည်းပြောပါတယ်တိုက်ခိုက်မှုကိုဘယ်ဖွဲ့ကကျွလွန်တာလဲဆိုတာကိုမသိရဘူးလို့လဲ ICRC ပြောခွင့်ရဥစောဝင်းကပြောပါတယ
်ဘယ်ဖွဲ့ကပြစ်တယ်မပြစ်တယ်တော့မသိဘူးဘာလို့လဲဆိုတော့ ICRC ရဲ့သဘောကလည်းဟိုလက်နက်ကိုင်ပဋိပက္ခတွေကြားထဲမှာအလုပ်နေတဲ့အဖွဲ့အစည်းပေါ့လေအကူအညီလိုတဲ့လူတွေကိုအကူအညီပေးတဲ့အဖွဲ့အစည်းဖြစ်တာဆိုတော့ဘယ်ဖွဲ့တွေပါများပြစ်တယ်ဆိုတာလဲကျွန်တော်တို့ထောက်ဖို့ပြောလို့မရှိပါဘူး
ICRC ရဲ့ထောက်ပံ့ရေးပစ္စည်းတွေရင်တန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းတို့ကလည်း VOA ကိုအတည်ပြုပြောဆိုရမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ
်ကျွန်တော်တို့ကြောက်တော့ဘုရားကြီးလမ်းကြောင်ပေါ့ကြောက်ကြွားနာလေးမှာတော့ဒီ ICRC ရင်တန်းကိုအေးဖွဲ့ရမိုင်းဆွဲပြီးတက်ဆက်ခိုက်တော့ရှိတယ်လက်နက်ငယ်တွေလည်းပြတော့ရှိတယ်အဲ့ဒီကကားတစ်စီးကတော့ရှင်းလီတမန်ကွဲတယ်ဒီကတော့လက်နက်ငယ်ကြီးတွေထိတယ်ညမထွက်ရမေးထုတ်ကြတဲ့ပုံမဲ့အဲ့ဒီကောင်ကားလေးကတော့သူကမြူလေးကွာမသိချွာတာပဲအဲ့ဒါနဲ့ပတ်သက်ပြီးတက်တာတော့ဒီနေ့လေးလုံးလုံးကြီးနဲ့ကျွန်တော်မန်ရှင်ကြီးတောင်းလာလို့ဆက်လက်ကောင်းရပြီးရှိပါတယ်ဗျ
တိုက်ခိုက်ခံရတဲ့နေရာဟာကြောက်တော်မြို့နယ်ကြောက်ကြဖက်ချမ်းဆိုပေမဲ့လည်းမြောက်ဦးမြို့နယ်ဖက်ချမ်းမှာရှိနေတာပါမြောက်ဦးနဲ့ကြောက်တော်မြို့နယ်ဆက်ကြောက်ကြနဲ့တာဝူးကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတပတ်နီးပါတိုက်ပွဲဖြစ်ပွားနေခဲ့တဲ့ဒေသလည်းဖြစ်ပါတယ်ရခိုင်လက်နက်ကိုင်အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့နယ်မြေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ခဲ့ပါတယ်
ဒီကဘုရ ာလေးစီလေးထုတ်ထွက်လာတယ်ဒီလက်ပါလို့များပြီးသွားရင်လည်းဗမာစစ်တပ်ကပြစ်မှာပဲအဲ့ဒီနေရာမှာဒီကြောက်ကြတော့ဝေစာကြီးတို့နားမှာဗမာစစ်တပ်တွေလည်းအဲ့ဒီမင်းညာတို့ကသူတို့စစ်ကြောင်းတွေအတိရှိတယ်တကယ်လို့ပြင်းရင်အဲ့ဒါဗမာစစ်တပ်ပြစ်တာပဲဖြစ်နိုင်တယ
်တစ်ချိန်တည်းမှာပဲကြောက်ကြနဲ့တာဝူကြီးရဆက်တောင်တန်းပေါ်မှာဒီကိစ္စမှာလည်းပြစ်ခတ်တိုက်ခိုက်တံတွေကြားနေရတယ်လို့တာဝူရွာသားတွေကပြောပါတယ်လုံချုံရေးချင်နေရမြောက်မြို့နယ်မှာပုံမှန်တစ်လေးလေးညမဆွဲရမိတ်နလတူထုတ်ပြန်ခဲ့တာမှာတက်တန်းကုန်ခြင်းမရှိသေးသလိုဘူရီတောင်နဲ့မောင်တော်မြို့နယ်တွေမှာဒီလဆွန်လ9ရက်နေ့မှာညမဆွဲရမိတ်ကိုနောက်နလတူပြီးထုတ်ပြန်ထားပါတယ်စီရေပတိပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ကနေဒေသတွင်းကူညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေရမှာကန့်ကွက်မှုတွေဟာသမှုတွေမကြာခဏတွေ့ကြုံနေရပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုဖြစ်စဉ်တွင်ဒီခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်းဥယျ4600ကျော်တိုးပွားနေသလိုနေထိုင်စားသောက်ရေးမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ရှောင်းရေးကူညီဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမှာလူသက်မှုနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသားတွေအယူခံနိုင်ပြီးတော့ပြန်လွတ်လာတဲ့အကြောင်းတင်ပြပေးကြပါရစေမြန်မာနိုင်ငံနဲ့ထိုင်းနယ်စပ်ရနောင်းမြို့မှာကျောင်းသူမိန်းကလေးငယ်တဦးကိုတပ်ဖြတ်ခဲ့တဲ့ဆိုရဲဆဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့အထက်ကကြံနေသေးတဲ့မြန်မာနိုင်ငံသား2ဦးအခုနောက်ဆုံးအယူခံနဲ့ပြန်လွတ်လာပြီဖြစ်ပါတယ်လူသက်မှုအပါအဝင်ပြစ်မှု၅မှုကိုကျူးလွန်ခဲ့တာမရှိကြောင်းအယူခံတင်ခဲ့ရကနေအနိုင်ရပြီးတော့မနေ့ကပဲပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ရနောင်းမြို့မှာထိုင်းမြန်မာကပြားကျောင်းသူလေးကိုတတ်တယ်ဆိုပြီး2015ခုနှစ်ကမြန်မာရှေ့ပြောင်းလူသမားလေးဦးဖမ်းဆီးခံရတဲ့အမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED အဖွဲ့ကရှေ့လူတွေကအမှုကိုလိုက်ပါဆောင်ရွက်ပေးခဲ့တာပါတရားခဏဖြစ်ဆွတ်ဆွဲခံရသူ၄ဦးတည်းက2ဦးကတော့အသက်မပြည့်သေးတာကြောင့်သူတို့ကျူးလွန်နေဆိုပြီးဆွတ်ဆွဲခံရတဲ့အမှုအတွေ့ပြီးခဲ့တဲ့နှစ်ကပြန်လည်လွတ်မြောက်ခဲ့ပေမဲ့လူငယ်2ဦးကတော့၄နှစ်နီးပါးအကျဉ်းချခံထားရတာပါဇွန်လ26ရက်နေ့ကတော့တရားရုံးကနေသူတို့အယူခံကိုအနိုင်ပေးလိုက်တာကြောင့်လွတ်မြောက်ခဲ့ပြီဖြစ်ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်အနိုင်ရှိရဖို့ပေါ့နော်ကျွန်တော်တို့အဲ့တော့သူတို့26ရက်နေ့မှာတရားရုံးမှာပေါ်ပြအဲ့ကျန်တဲ့တရားဝင်အမိန့်ချထားပြရတယ်ထားပြပြီးတော့28ရက်နေ့မနေ့ရမနေ့ကသူတို့အဲ့ဒီထောင်းနေတဲ့ဆင်းလာဘောက30တိုင်းပဲလေကျွန်တော်တို့အဲ့လိုမျိုးပြန်ပို့ရဆိုလို့ရှင်လာဘောက30ပို့ရဆိုလာဘောကမှာပြန်ဝင်နေပြီးတော့ကျွန်တော်တို့ဒီဘက်ကနေခုခံနေရှိနေတာကအဲအယူခံဟိုတာအနိုင်ပြတာပေါ့နော်အဲဆွဲချက်တွေကအာဟိုမယ်အစိုးရရှိနေတယ်တကယ်လို့ရေဆွဲချက်ကဟိုအောင်ဖြစ်ဖို့မမြောက်ဘူးဗောလေမြောက်တော့ကြောင့်တာဆက်ပြရပေါ့
မြန်မာလူငယ်တွေကိုလူတက်မှုအပါအဝင်အမှု၅မှုနဲ့စွဲချက်တင်ထားပြီးသူတို့ဟာအချင်းထောင်ထဲမှာပဲ၄နှစ်နီးပါးကြာခဲ့တာကြောင့်သူတို့ရဲ့နှစ်နာကြီးတွေရရှိအောင်ရှေ့နေတွေကနောက်ဆက်တွဲအဖြစ်ဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးဦးမင်းဦးကဆိုပါတယ
်သူတို့အားလုံးထောင်ထဲမှာ၃နှစ်နဲ့ခုနှစ်လရှင်ဒီကကျွန်တော်တို့ကဒီနှစ်နာကြီးကိုကျွန်တော်တို့ကတောင်းလို့ရတယ်အဲ့တော့အဲ့တော့ခုနကတက်ဆိုင်ရတွေကအကုန်လုံးပါဝင်ရမှာပေါ့လေပါဝင်မယ်ဆိုတော့ခုနကကျွန်တော်တို့အစိုးရဘက်ကလည်းအဲပူပေါင်းပါဝင်အဲ့လိုမျိုးနဲ့ဒီစနေတရားနေပြီးတော့သူတို့စီမံဆောင်ရမှာပါဟုတ်ကဲ့အဲ့ဒါကြတော့ကျွန်တော်တို့အစိုးရတို့ဒီမြန်မာတိုင်းဝန်တို့အားတွေပါဝင်နေသလိုရှင်ပို့လို့ပါပေါ့နော်သူတို့အနေနဲ့လိုအပ်တဲ့ဟိုဘလို့ပုံနဲ့ပို့ကြလဲတွေ့ရစီထောက်ခံနေတာလေဒီအဲ့ဒါတွေကြတော့သူကအစိုးရကလူတွေကြတော့တရားဝင်ပို့ပြီးတော့ဖြစ်တယ်လေ
2018ခုနှစ်ထဲမှာတော့အသက်18နှစ်မပြည့်သေးတဲ့မိုးစင်အောင်နဲ့ကျော်စိုးဝင်းဆိုတဲ့လူငယ်နှစ်ဦးလွတ်မြောက်ခဲ့ပါတယ်။အသက်18နှစ်ပြည့်ပြီးတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့စိန်ကလေးနဲ့ဝီလင်းတို့ကတော့ထောင်ဒဏ်8နှစ်အမိန့်ချခံခဲ့ရပါတယ်။အခုခါမှာတော့အဲ့ဒီလူငယ်နှစ်ဦးလည်းလွတ်မြောက်လာခဲ့ပါပြီ။ရနောင်းလူတက်မှုအယူခံနိုင်တာဟာထိုင်းတရားရုံးနဲ့အနေနဲ့မြန်မာရွှေပြောင်းလူသမားတွေကိုအပြစ်မရှိဘဲအထောက်အထားမခံလို့ပဲအပြစ်ဒဏ်ပေးနေတယ်ဆိုတာကိုပေါ်လွင်စေပြီးအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအနေနဲ့စနစ်တကျကူညီပေးရင်တော့တရားရုံးတွေအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်တာကိုတွေ့လာရတယ်လို့လည်း FED အဖွဲ့ကပြောဆိုသွားပါတယ်ရှင်
ကျက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့ကျက်စစ်မရသေးတဲ့ဒေသတွေမှာကျက်စစ်မီးရစေဖို့လ Lame Zulina Dianigani Sadin B, Kesi Diagari to Kamelu, Kesine Swain, Unitanaga, Chinaware, Kesi Mipoman, Mabin and Lia Chinima, Agulu Lessi Diagari to Kodaha, Ilessi Mipoman Yalabu, Balao Taku Pilazin and Mawale, Agulu Midagari to Kame Kisan and Pata Biroyo, Lurugo Jodi and TB, Sabora Yayuda Nuri Shigavala, Zulan Sekwe, Seninia De Lilan Sisima Suni Yama, Pawin Suni Mimian Lutumi Nime. BOA phone number tip netonya ne Toshi ne Nanganga Lego call you be Setuyame telephone number go to Jim Pipu Tane Mare, Kurama Pawan and do it in LA, email every pip, then find every pip, BOA email Lisa, Burmese at BOA News Talk Congo, Jodian Pipu Tane Lu, BOA Facebook Samina Male, Machadri Jodian Yita Pipu Tane Mare, Sininia Day and Lila, sitting at Juju Walla.
မနေ့ကစနေညတည်းလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်ဆက်ပြီးတော့ဒေတာရင်းသတင်းလွှာတဖို့ကိုတင်ဆက်ပေးကြပါမယ်စီးရဲနွမ်းပါနေတဲ့ပါကစ္စတန်မိဘတွေကငွေမျက်နှာကိုကြည့်ပြီးတော့သူတို့ရဲ့သမီးတွေကိုတရုတ်အမျိုးသားတွေနဲ့လက်ထပ်ဖို့ရောင်းစားနေကြတယ်ဆိုတာကိုလူမောင်ခေါ်ကူးသူတွေကိုဇက်တိုက်ဖမ်းဆီးမိရာကနေပေါ်ပေါက်လာခဲ
ပြည်သူတွေအဖြစ်ရောင်းစားခံရတဲ့ဆိုတဲ့သက်တေထောက်ထားတွေတွေ့လာနေရကြောင်းစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဒါပေမဲ့တရုတ်နဲ့ပါကစ္စတန်အစိုးရကြားလုံဆောင်နေတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်မှာဆိုတဲ့အတွက်ဒီကိစ္စအပြင်းမပေါက်ကြအောင်လုပ်ကြဖို့အစိုးရကရဲတပ်ဖွဲ့ကိုညွှန်ကြားထားတယ်လို့ရဲအရာရှိနှစ်ဦးကအေဘီသတင်းဌာနကိုပြောပါတယ်။တရုတ်အမျိုးသားတွေန lo to te bigger the less rago, Eddie Minkling at Ujinziga, Pian Pio Pia Jaraba. Attend say you and Natasha Masiso to Minkling Egaro. Tukimunga Tugo, Hodeganema, Belo Potabi, the Cham Yudarine. Arama lane says and hang it, Surago, Pian Pio Piavari.
Positively, Katamata, Gutata, and Mosena, passport between Elagata, Pitomne, Pakistan, Jogi,
Jamaya, Dio Kimunga, Jama Shaya, Lopido, Jaile Yabare, Jamaya Nangan Gusago, Yulabido, Nimbro Tabimele, Neo Pakistan, running our get it, Nehangaya go by Jesilo Piovari. The Nijaro do a loma do when it's Jamal, Arama Pujimare, Nanima Ludia Balare. The ခါတလေသူတို့ကအရင်မူးနေပြီးတော့လိန်ဆက်ဆံယုံနေမကပဲနဲ့ရိုက်လဲရိုက်တယ်ပုံမှန်အဖြစ်တော့နှစ်ယောက်သုံးယောက်ကအတူတူပါပဲဒါပေမဲ့တခါတလေတခြားလူတွေပါလာပြီးတော့အတင်းကိုလိန်ဆက်ဆံခိုင်းပါတယ်သူလိုခံစားခဲ့ရတဲ့တခြားမိန်းကလေးတွေသူတို့အတွေ့အကြုံတွေပြောပြဖို့အတွက်လိုက်လံစီယုံနေပါတယ်နာတာရှာရဲ့မိခင်ကတော့သူတို့ရဲ့ဖျားเจ้าမှာအကူအညီတွားတောင်းခဲ့ပါတယ်ဖျားเจ้าအတင်းတော်ဝင်တဦးဖြ
သူတို့ကပိုက်ဆံပေးပြီးနာတာရှာနဲ့အိတ်ခွင်ရကိုစူးစမ်းခဲ့ပြီးတဲ့နောက်တကယ်တမ်းမအိတ်ဖဲနာတာရှာကိုကယ်ထုတ်ခဲ့ကြတာပါအဲ့ဒီနောက်မှာတော့ဖာရုခ်မာစီနဲ့ဖျားเจ้าကအဖွဲ့ဝင်တွေဟာလူမောင်ခိုကိုင်းတွေကိုဖော်ထုတ်နိုင်ဖို့စူးစမ်းခဲ့ကြပါတယ
်အမားရပတ်ကိုစဘူသနီယေကဲဆေပကဒေအဖရီဝါလေဒိုစ်သေမာရေမေရေဂျာနေဝါလေသေတူဝိုးဥစကေလီယေဖီရာမင်
ကိုစူးစမ်းချာနာကအဲ့ဒီလူတွေကိုဖမ်းဖို့အထောက်အထားမရှိဘူးလို့ပြောပါတယ်လူမောင်ခိုကိုင်းတွေနဲ့ပတ်သက်တဲ့အထောက်အထားတွေရဖို့ကျွန်တော်တို့ကိုယ့်ဟာကိုစူးစမ်းကြပါတယ်လက်ဆက်စာချုပ်အတူကြီးကျွန်တော်တို့လုပ်တယ်လူတိုင်းကလက်ထပ်ပြီးလိုက်ရတဲ့အကြောင်းပြောနေကြပြီမဲ့ခိုင်မာတဲ့အထောက်အထားဘယ်သူမှမပြနိုင်ကြဘူ
းရောင်းစားခံရတဲ့အမျိုးသမီးအများစုဟာပါကစ္စတန်နိုင်ငံအတွင်းကလူနည်းစုခရီးယာန်တွေဖြစ်ပြီးသူတို့ဟာအစင်းရဲဆုံးလူမှုအတိုင်းဝိုင်းလည်းဖြစ်ပါတယ်ပွဲစားတွေကမိဘတွေနဲ့မိသားစုဝင်တွေကိုငွေပေးပြီးသူတို့ရဲ့အမီးတွေချမ်းသာကြွယ်ဝတဲ့တရုတ်သထေးတွေနဲ့လက်ထပ်ခွင့်ရမယ်လို့လိန်လေကြီးပေးခဲ့ကြတာပါအခုလိုလူမောင်ခိုကူးတဲ့လုပ်ငန်းဟာတရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ကများပြီးကြမ်းမအချိုးအစားမညီမျှမှုကြောင့်ဖြစ်လာရတာပါစုမဲဒါဆိုသူပါကစ္စတန်အမျိုးသမီးကသူ့အကိုတွေကသူ့ကိုမနစ်ဇူလိုင်လကရောင်းစားလိုက်တဲ့အကြောင်း AP သတင်းဌာနကိုပြောပါတယ
် 7ویں دن شادی کے بعد اپنے گھر واپس آئی میں نے ایک ہی کوسچن پوچھا اپنے بھائی سے
اپ کو نہیں چاہتی لو جمع ایں کو بیان یوں دے کھا جا رو جمع အကိုကို جمع اور نین با ဖြစ်လို့ငါကိုရောင်းစားတာလေနင်ငါကိုရောင်းလိုက်တာကြောင့်ပတ်စံဘယ်လောက်ရတယ်လဲလို့မေးပါတယ်
အသက်30အရွယ်ရှိပြီဖြစ်တဲ့သူ့ကိုဝယ်လိုက်တဲ့တရုတ်ခင်မုန်းကမြို့တော်အစ္စလာမဘတ်ကိုဥစွာခေါ်သွားတာမှာအဲ့ဒီမှာတရုတ်အမျိုးသားတွေကသတင်းတစ်ပတ်လောက်အာရမပြုကျင့်ခဲ့ကြတယ်လို့ဆိုပါတယ်။တစ်ပတ်လောက်ကြာလာပြီးအိမ်ကိုအလဲပြန်ခွင့်ရလာတဲ့အချိန်မှာတော့ जब
मेरे बोलने का टाइम था आपने बोलने नहीं दिया, लेकिन आज देखें खुदा ने मैं नहीं बोली, मैंने
आवाज़
จม่าเล็ดแท้ปีได้นอกมานอกแท้25ยาวแล้วเล็ดแท้ขึ้นจ๋าเลยอสูรากูไม่เปล่าผู้ลูกฤาจม่ากูไอ้โรงอ่ะต้าขึ้นจ๋าเลยลูมังกูกู้ตูฤายองซ่าไล่โลนึกเสร็จญิบ้านขันยาเดอาตมะเล็ดแท้ทิ้งญาขันยาเดไอ้หนองปิยองซ่ารามิวตะชาเม็งคลีฤาไม่ขันยาอ๋อสุเมร่ากาปัญญาปีฮ้อเปล่าหมู่ฤาไล่หลั่นลุ่ส่องนี่บาดะครับเนี่ย
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Bemis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
သောတာရှင်များရှင် VOA ရဲ့ radio video နဲ့ သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA mobile app ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့နေ့လယ်တနာရီကနေပြီးတော့ညနေ၄နာရီအတွင်မှာရန်ကုန်မြို့ Junction Square Shopping Mall မှာ VOA ရဲ့အထူးလက်ဆောင်လေးလာရောက်ထုတ်ယူနိုင်ပါတယ်ရှင်တနင်္ဂနွေနေ့နေ့လယ်တနာရီကနေညနေ၄နာရီအတွင် Junction Square ကိုအရောက်လာပြီးတော့ဂီတာဖျော်ဖြေပွဲနဲ့အတူ VOA ရဲ့လက်ဆောင်လေးတွေလာယူကြနိုင်ပါတယ်ရှင် mobile app ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့ကိုစီစဉ်ထားပါတယ်ရှင်
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ကြင်ညာပေးပါမယ်ရှင်။ကျန်တာပရီနီကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီသမ္မတလောင်းရဲ့ဒုတိယအတောက်စကားစစ်ထိုးပွဲအတွင်အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအထက်ကပုဂ္ဂိုလ်အဖြစ်ရှိနေခဲ့ပါတယ်။ဒါပေမဲ့ပြန်ပြဲကိုယ်စားလှယ်လောင်းတူးဖြစ်တဲ့အထက်လွှတ်တော်မှ ကမလာဟာရစ်ကလွန်ခဲ့တဲ့နှစ်ပေါင်း၄၀လောက်ကလူပြည်မဟုတ်တဲ့ကလေးငယ်ចောင်းသားတွေကိုဘတ်စကားနဲ့ចောင်းကြီးကျုံចောင်းပို့လုခဲ့တဲ့ကိစ္စကိုဥပမာပေးပြီးလူမျိုးရေးခွဲခြားဆက်ဆံတဲ့လွတ်တော်အမတ်တင်နဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့ကိစ္စအပေါ်ပြင်းထန်စွာဝေဖန်ပြောဆိုခဲ့ပါတယ်။အမေရိကန်ရုပ်ောက်ပွဲတွေမှာဝင်ရောက်မနှောက်ယှက်နဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က မြန်မာနိုင်ငံအတွင်းကဆင်းရဲနှောင်းပမှုလူဦးရေဟာ2950ခုနှစ်မှာ47.4%ခန့်နှုန်းရှိခဲ့ရာက2018ခုနှစ်မှာတော့27.8%ရှိခဲ့ရာက2019ခုနှစ်မှာတော့27လီတာသမားရှိရာခန့်နှုန်းထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။စစ်တမ်းကဝေးရကာလအတွင်းမြန်မာနိုင်ငံရဲ့လူဦးရေဒေါ်လာပေမဲ့လည်းဆင်းရဲနှောင်းပတဲ့လူဦးရေဟာ
18.9%ကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာကတော့ Project 9ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နေ့ကြာညာကိုနိုင်ကနေ10နိုင်အထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this